ထိုင်းနိုင်ငံတောင်ပိုင်းရှင်တော်ခရိုင်ပင်လယ်ပြင်တွင်၅ဖန်နေတဲ့ထိုင်း၅ဖန်ဆက်လီတကိုမြန်မာရေတပ်ကပစ်ခတ်လို့၅ဖန်သမားတယောက်တည်ဆုံးပြီး၃၀တယောက်ဖမ်းဆီးခံရတယ်လို့ထိုင်းရေတပ်ကဒီကနေ့သတင်းထုတ်ပြန်ပါတယ်ဒီကနေ့စနေနေ့မနက်မိုးမလင်းခင်အချိန်မှာဖြစ်ပွားခဲ့တဲ့ပစ်ခတ်မှုကိုထိုင်းဘက်ကစုံစမ်းစစ်ဆေးနေတယ်လို့ထိုင်းဒုတိယဝန်ကြီးချုပ်လက်ဖြင့်က ဒီကိစ္စနဲ့ပတ်သက်ပြီးအသေးစိတ်စုံစမ်းတင်ပြပေးဖို့သက်ဆိုင်ရာအောက်ခြေအဖွဲ့တွေကိုညွှန်ကြားထားပါတယ်။ထိုင်း954မြန်မာရေပိုင်နဲ့အတွင်အမှန်တကယ်ဝင်ရောက်တာဟုတ်မဟုတ်စုံစမ်းစစ်ဆေးနေပါတယ်လို့ထိုင်းကာကွယ်ရေးဝန်ကြီးကပြောဆိုသွားတာပါ954တစည်းပေါ်ကထိုင်းနိုင်ငံသား4ယောက်မြန်မာနိုင်ငံသား28ယောက်စုစုပေါင်းရေလုံသား31ယောက်ကိုမြန်မာဘက်ကဖမ်းဆီးခေါ်ဆောင်သွားတယ်လို့ထိုင်းရေတပ်ဘက်ကပြောထားပါတယ်။ဒီကနေ့စနေနေ့အစောပိုင်းမှာထိုင်း954 300ပေါ်ကမြန်မာရေတပ်ကပစ်ခတ်မှုအတွင်တယောက်သေဆုံးခဲ့တဲ့အပြင်2ယောက်ပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့တယ်လို့ထိုင်းဘက်ကသတင်းတွေပေါ်ပြပါတယ်။ထိုင်းနိုင်ငံနဲ့မြန်မာရေပိုင်နဲ့အတိအကျမပြောနိုင်တဲ့နေရာမှာမြန်မာရေတပ်ရဲ့ပစ်ခတ်ခံရမှုကြောင့်954တစ်စင်းထိုင်းနိုင်ငံရေဒိန်နယ်နိမိတ်စောင့်ကြည့်ကိုခဲစခန်းကလမ်းအသိပေးခဲ့တယ်လို့ခုတ်ဆော့သတင်းမှဖော်ပြထားပါတယ်။